မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေကြီးထွားလာနေတာ၊ကုန်သွယ်ရေးနဲ့ထောက်ပံ့စနစ်မှာအဟန့်အတားတွေကြုံနေရတာ၊ကြက်ငွေမတည်ငြိမ်ဖြစ်နေတာတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းအ ਨੇ အကျဉ်းလောက်သာရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာသစ်ကဖော်ပြလိုက်ပါတယ်။2024ခုနှစ်မတ်လအထိခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာ100%နှုန်းကျော်လောက်သာရှိမယ်လို့ပြိပခါတွေကြားကစိန်ခေါ်မှုများလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်ရဲ့နှစ်ဝက်အစီရင်ခံစာမှာခန့်မှန်းထားတာပါ။အောက်တိုဘာလကစပြီးတော့လက်နက်ကင်ပြိပခါတွေကြီးထွားလာရကနေလူပေါင်းတန်းဝက်လောက်နေရဲဆွန့်ခွာခဲ့ရတယ်လို့ကုန်သွယ်ရေးအတွက်အဓိကကြတဲ့ကုန်လမ်းကြောင်းတွေထောက်ပံ့စနစ်တွေမှာထိခိုက်ခဲ့ရတယ်လို့လည်းပြောပါတယ်။